မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲယောဂါကာကွယ်ထိန်းချုပ်နိုင်မှုရည်ရွယ်ပြီးကန့်သတ်ချက်တွေကိုနောက်ထပ်သတင်းနှစ်ပတ်တိုးလိုက်တဲ့အပေါ်သဘောထားအမြင်တွေကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။မလူဝဖဲအိမ်ပြင်မထွက်ဖို့လူ30ထက်ပိုပြီးစုဝေးခွင့်မရှိတာ၊နေမြေဖြတ်ကျော်ခီးသွားလာခွင့်ကန့်သတ်မှုတွေအပါအဝင်ကာယောဂါကာကွယ်ထိန်းချုပ်ရေးစီမံတွေကိုဒီဇင်ဘာလ15ရက်နေ့အထိရက်ထပ်တိုးသတ်မှတ်လိုက်တာပါ။လိုအပ်လို့သွားလာတဲ့အခါနှာခေါင်းစည်းတက်ဖို့လူစုလူဝေးရှောင်မှုကုန်စည်စီးဆင်းမှုတွေနဲ့လုပ်ငန်းတွေကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ဖို့အာဏာပိုင်တွေကပြောဆိုထားပေမယ့်လက်တွေ့လိုက်နာမှုတွေမှာတော့အားနည်းနေသေးပဲလို့လည်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းအဖွဲ့ဝင်ဒေါက်ကေတွေဆိုးကသူ့ရဲ့အမြင်ကိုပြောပါတယ်
လူတွေကအပြင်ထွက်နေကြတယ်တချို့တွေဆို mask တွေမတက်ကြဘူးပုံမှန် normal life အနေအထားမျိုးကိုပဲလက်ရှိတွေ့နေရတယ်ပေါ့နော်ဒါတွေကအစိုးရဘလောက်ပဲထိန်းချုပ်ထိန်းချုပ်ဘယ်လိုဥပဒေတွေပဲထုတ်ထုတ်လိုင်းတော်မှုမရှိတော့ယောဂထိန်းချုပ်ဖို့ကခက်နေယောဂထိန်းချုပ်ဖို့ခက်တော့ case တွေကတက်နေသေးပဲဖြစ်တယ်အဲ့တော့ case ကတက်လေအစိုးရကနေပြီးတော့ဒီ semi lockdown အစီအစဉ်မှာ extend လုပ်လေအမားတို့ဒီဘက်ကစီးပွားရေးထိခိုက်နေပေါ့ဒီခီးသွားလုပ်ငန်းတွေဒီ range မှာဆိုလို့ရှိရင်လည်းဒါပုံမှန်လင်းလင်းကြောက်လို့ရှိရင်တေချာကြက်ကြက်မမတ်နဲ့စီကန်တကြလုပ်မယ်ဆိုလို့ရှိရင်နှစ်ပတ်ဆိုလို့ရှိရင်ဒီဟာ control လုပ်နိုင်တယ်ဒါပေမဲ့ကြက်ကြက်မမတ်မလုပ်ခဲ့ဘူးအဝင်အထွက်တွေမှာလည်းကြက်ကြက်မမတ်မစီစစ်တဲ့အတွက်လူတွေကသွားနေသေးလာနေသေးပဲထွက်ခွာနေသေးပဲတနေ့နဲ့တနေ့မကူရအောင်လို့ officially ထုတ်ပေးမယ်လို့ illegally သွားနေတဲ့သူတွေလည်းရှိနေရပဲဒါလည်းသူတို့သိပါတယ်မကြက်မတ်တဲ့အတွက် control မလုပ်နိုင်တော့အမားတို့ဟိုဘက်ဒီ domestic ခီးသွားဒီလုတ်ဖို့ဆိုတာတော့ဟိုလိုသေးတယ်ပြီးလို့ရှိရင်ခုနအမပြောသလိုမျိုးဒီတောင်ကြီး government ကဒါအမတောင်ကြီးမှာပဲနေလို့တောင်ကြီး government ကိုတည်တာဟုတ်တခြားနယ်တွေမတည်ဘူးပေါ့သူတို့အဲ့လိုမျိုးနယ်မြေတွေကိုပိတ်ပိတ်ပြီးတော့တေချာသာကြက်ကြက်မမတ်စီကန်းတကြအရေးယူမယ်ဆိုရင်နှစ်ပတ်ဆိုထိန်းချုပ်နိုင်တယ်လို့ထင်တယ်အဲ့ဒါဆိုရင်တော့ domestic tourism ကပြန်ပြီးတော့ဘူးမင်းဖြစ်လာမှာပဲလေလူတွေကလည်းအရင်မိုးကြက်နေတော့ခီးတွေသွားချင်နေကြတယ်
ကယောဂါကာလကန့်သတ်ချက်တွေကလေချောင်းခီးစဉ်သွာလာမှုတွေကိုပါယာယီပိတ်ထားပြီးအရေးပေါ်ကယ်ဆယ်ရေးလေယာဉ်တွေကိုတော့ပုံမှန်ပြေးဆွဲပေးနေပါတယ်။ဒါပေမဲ့လည်းမြန်မာသင်္ဘောသားတွေအတွက်ပြည်ပပြန်ထွက်ဖို့ကအခက်အခဲတွေရှိနေတယ်လို့ကပတိန်ဦးဝင်းနိုင်ယုံကပြောပါတယ်
။သင်္ဘောသားအတွက်ဆိုပြီးတော့တီးသန့်လုပ်ပေးတဲ့ပုံစံမျိုးပေါ့နော်။သူတို့ခေါ်တာတော့ကီးဝေါ်ကာပေါ့။အဲ့ဒီပုံစံမျိုးလုပ်ပေးပြီးတော့သွာလာရင်တော့ဒါအဆင်ပြေဆုံးမှာပါ။ဒါပေမဲ့အခုကနိုင်ငံတော်မှာပုံစံတွေကတော့ဒီသင်္ဘောသားလည်းမဟုတ်ဘူး။အကုန်လုံးပုံစံမျိုးရောထွေးပြီးတော့ဖြစ်နေတော့ကျော်ရရကြတော့လေ publicly ဖွင့်ချပေးလို့မရတဲ့ဟာရှိတယ်လေအခုလောလောဆယ်မှာကဒီလေချောင်းလိုင်းကိုချိတ်လို့မရလို့ဟိုဘက်နဲ့ချိတ်လို့မရလို့ဆိုပြီးတော့ဒီကဟိုတမောသားတွေကအချိန်ကြီးမထိုင်နိုင်မထိုင်နိုင်တော့ဟိုမှာအလုပ်မရအဲအဲ့လိုမျိုးပြဿနာဖြစ်နေတာပေါ့နော်အခုကအလုပ်တွေတော်တော်လေးကိုဖွင့်ထားဆုံးရှုံးသွားကြတာ
ကယောဂါထိန်းချုပ်ရေးလမ်းညွှန်ချက်တွေကိုတာဝန်ရှိသူတွေထုတ်ပြန်ထားပေမဲ့လိုင်းနာမှုအားနည်းနေတာတွေကိုတိတိယောက်အရေးယူပြင်ဆင်ဖို့တိုက်တွန်းထားတာတွေလည်းရှိပါတယ်တချိန်တည်းမှာပဲကယောဂါကာကွယ်ရေးစီမံတွေနဲ့အတူကာကွယ်ရေးညွှန်ကြားချက်တွေကိုချမှတ်တဲ့နေရာမှာပြည်သူတွေရုပ်ပိုင်းဆိုင်ရာယောဂါကာကွယ်နိုင်မှုအပါအဝင်စိတ်ပိုင်းဆိုင်ရာအဆင်ပြေစေမဲ့နည်းလမ်းတွေကိုပါထည့်သွင်းစဉ်းစားပြီးချမှတ်ဖို့လိုတယ်လို့လည်းဆေးယောဂါအထူးကူဆရာဝန်ဒေါက်တာဆန်းဆန်းဦးကပြောပါတယ်
။ဖက်ကပြန်လမ်းချက်တွေရှိနေတယ်ဒါနဲ့လူတွေစီဘလိုမျိုးလက်တွေ့နေထိုင်လဲဆိုတာကိုကျမတို့သိချက်ချပေါ့နော်။သိနိုင်ရင်တော့ဟုတ်ကောင်းမယ်နော်။ Citizen ဆိုတာကအင်းအစိုးရအတောင်ရှိရဲ့လေသူစနစ်လောက်ကောင်းမလို့သူ့စပုတ်ကောင်းလဲဆိုတာဒီလူတွေနဲ့လှုပ်လှုပ်ရမှာဟုတ်ဟတ်လို့ပြောလို့ရှိရင်တမိုင်လို့ပြောလို့ရှိရင်စိတ်ကျမရပါပါနေရမှာပေါ့ဆိုတော့အဲ့ဒါကိုဟိုပြောချင်တာဒီဟို decision maker လို့ပြောနေတဲ့အစင်စင်သောလူကြီးတွေပေါ့နော်လူကြီးပေါ့အဲ့ညာမတောင်ယူရတဲ့လူတွေလေတောင်ယူရတဲ့လူတွေကတော့ပေါက်ပြီးတော့ဒီလူဝါကတို့စနစ်တို့ပေါ့နော်အကောင့်တွေပေါ်တာလေဟုတ်တယ်ညမအဲ့ဒါဆိုတော့သူအခြားချက်မှရမှာပေါ့ဟုတ
်ကျမရင်းနဲ့အောက်စားဝင်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ချက်တွေအရကယောဂါကြောင့်တည်ဆုံသူ1942ဦးရှိနေပြီးကူးစက်သူအတူပြူလူနာကတော့9813ဦးရှိနေပါတယ်ကူးစက်ခံရသူတိုးလာနှုန်းတွေကအရင်ကမြို့ပြမှသာရှိနေပေမဲ့အခုခါမှာတော့ကျေးလက်ဒေသတွေမှာပါကယောဂါကူးစက်နှုန်းတိုးလာနေပြီးကယောဂါကာကွယ်ရေးအသိပညာမြင့်တင်ရေးအစီအစဉ်တွေကိုတော့လူလူကြားလှုပ်ရှားမှုတွေရှိနေတာတွေ့လာရပါတယ်ကျမကတော့စုစုပါ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်